တကယ်လို့တရုတ်နိုင်ငံကထိုင်ဝမ်ကိုကျူးကျော်ခဲ့မယ်ဆိုရင်အမေရိကန်ကထိုင်ဝမ်ကိုစည်ရင်းနဲ့အကာအကွယ်ပေးဖို့လိုလိုလားလားရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်
။ We agree with the one China policy. We signed on to it and all the attendant agreements made from there.
တရုတ်တပြည်တော်မူကိုကျွန်တော်တို့သဘောတူညီပါတယ်ဒါပေမဲ့စစ်ရေးနဲ့ဆောင်ရွက်မှာမျိုးတော့မလုပ်သင့်ပါဘူးဒေသတစ်ခုလုံးအနေထားတွေပြတ်သွားမှာဖြစ်ပြီးယူကရိန်းမှာဖြစ်တာမျိုးနောက်ထပ်အလားတူအခြေအနေတွေဖြစ်လာလိမ့်မယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားသွားတာဖြစ်ပါတယ်ယူကရိန်းပေါ်ရုရှားကျူးကျော်စစ်မှာအမေရိကန်ကစစ်ရေးနဲ့ကူညီဖို့တွန်းဆုတ်နေချိန်မှာထိုင်ဝမ်ကိုတရုတ်ကဝန်တိုက်ရင်စစ်ရေးရအကာအကွယ်ပေးမလားဆိုပြီးသတင်းစာရှင်းလင်းပွဲမှာသတင်းတောက်ရဲ့အမိကိုသမ္မတဘိုင်ဒန်ကခုလိုဖြေကြားခဲ့တာဖြစ်ပါတယ်ဒါကအမေရိကန်ကကတိပြုထားတဲ့ကိစ္စဖြစ်တယ်လို့သမ္မတကပြောကြားပါတယ်တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပတ်သက်လာရင်လုံးဝအပေးအယူအလျှော့ပေးမှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကချက်ချင်းပဲတုံ့ပြန်ပါတယ်။သမ္မတဘိုင်ဒန်က2021အောက်တိုဘာလတုန်းကလည်းအလားတူပြောကြားချက်မျိုးပြောကြားခဲ့ပြီးမကြာခင်မှာပဲအင်ပီရိုကသမ္မတရဲ့ပြောကြားချက်တွေကိုရှင်းလင်းခဲ့ရပါတယ်။တရုတ်ပြည်ထောင်မှုကိုအမေရိကန်ကလက်ကင်ထားပြီးထိုင်ဝမ်ရေလက်ကြားတစ်လျှောက်ငြိမ်းချမ်းတည်ငြိမ်ဖို့အတွက်အမေရိကန်ကကတိပြုထားတယ်လို့သမ္မတဘိုင်ဒန်ကထပ်မံပြောကြားတာဖြစ်တဲ့အကြောင်းအင်ပီရိုကရှင်းလင်းပြောခဲ့ရပါတယ်။အခုတခါထိုင်ဝမ်ကိုစစ်ရေးနဲ့အကာအကွယ်ပေးမယ်ဆိုတဲ့ပြောကြားချက်နဲ့ပတ်သက်လို့တော့အမေရိကန်တာဝန်ရှိသူတွေဘက်ကတစုံတရာပြောကြားခြင်းမရှိသေးပါဘူး။ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံပိုင်ဖြစ်တယ်လို့တရုတ်အစိုးရကလက်ခံထားပြီးတော့လိုအပ်လာရင်အင်အားသုံးပြန်သိမ်းယူမယ်လို့အမြဲတမ်းပြောကြားနေပါရဲ့ရှင်။